ရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကင်တပ် AA နဲ့မြန်မာအစိုးရတပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်မြို့ခမီအပါအဝင်ရခိုင်ဒေသခံတိုင်းရင်းသားတွေစစ်ဘေးတိမ်းရှောင်နေကြရတာဟာ2000ကျော်သွားပြီဖြစ်ပါတယ်။စစ်ဖြစ်နေလို့အလားတူရသေးတောင်နဲ့ဘူးသီးတောင်ကမွတ်စလင်ကျေးရွာသားတွေအပေါ်စစ်ဆေးမှုနဲ့လုံခြုံရေးတင်းကျပ်တဲ့အတွက်သွားလာရေးနေထိုင်စားသောက်ရေးစိုးရိမ်နေကြရတဲ့အနေအထားဖြစ်နေတယ်လို့ဒေသခံမွတ်စလင်တဦးကလည်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်ရဲစခန်းအချို့ဘေးလွတ်ရာကိုပြောင်းရွှေ့သွားတာကျေးရွာအုပ်ချုပ်မှုတွေပါနှုတ်ထွက်ကုန်ကြတာတွေကြောင့်ဒေသအုပ်ချုပ်ရေးရန်တရာလည်းပြက်ရွံ့နေတယ်လို့ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အပြစ်အဆုံကိုတော့မဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာလို့စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်တွင်မြောက်ဦးကြောက်တော်မင်းပြားဘူးတီတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်6မြို့နယ်ကယာယီစစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းပေါင်း33ခုအပါအဝင်စစ်ဖြစ်ပွားရာနေရာတွေကကျေးရွာတွေထဲမှာပဲဘေးလွတ်ရာကိုတိမ်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းဆိုရင်အခုနောက်ဆုံးအချိန်အထိ2000ကျော်သွားပြီဖြစ်တယ်လို့စစ်ဆောင်စခန်းနေအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကပြောပါတယ်ဒေသခံမျိုးခမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအများစုပါဝင်တဲ့စစ်ဆောင်ဒုက္ခသည်တွေဟာဒီကနေ့အထိကိုစစ်ဆောင်စခန်းနေစီကိုခိုလုံလာနေကြတုံးပဲလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းကနောက်ဆုံးအခြေအနေအခုလိုပြောပြပါတယ်
မင်းပြပါဘောတော့မင်းနေဆောင်မျိုးနေမှာတစ်ခဲတုတ်ခဲတုတ်ခုရှိရဲအဲ့ဒီမှာလူဦးရေက1000နဲ့4000နဲ့400ခုရှိပါတယ်မှာတပွေးကျမှာပိမိနေကြတဲ့ဒေတာက6000နဲ့80ရှိပါတယ်မှာကိုလိုစုစုပေါင်းဆိုလို့ရှိရင်1000နဲ့480ခုအနည်းငယ်ဆုံးရှိပါတယ်အာဒီတပဲစီရဲတော့အပြစ်မှာတော့ရခိုင်ဒုက္ခတွေအများဆုံးဖြစ်လာပါတယ်ခမိန်နဲ့မြို့ကမြတာပေါ့လေဒါပေမဲ့ဒီတပဲစီရဲအပြစ်မှာဒီမြောက်ပြို့ပါဝင်ဒီကြည့်ရောတချို့မှာဒီဖက်စီတစ်ခါတည်းနဲ့ဒီအရေးသားတွေကိုဖက်စီတစ်ခါတည်းများတဲ့ခါကျတော့ထုတ်ပြကြတဲ့ခါမှာရခိုင်ဒုက္ခတွေများလာပါတယ်ဒီတပည့်အတွင်းမှာကိုရခိုင်ဒုက္ခတွေအရေးအတွက်ကပန်းထောင်လို့ဖြစ်လာပါတယ်မ
စစ်ဘေးရှောင်နေကြရချိန်မှာပဲကြေးဝါတွေတဲ့အထိလုံခြုံရေးတပ်တွေဘက်ကဝင်ရောက်စစ်ဆေးမေးမြန်းမှုတွေရှိတာကြောင့်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားဖြစ်တယ်လို့ရက်ကွက်ကြေးဝါတွေထဲမှာအုတ်ချုပ်ရေးယိုယွင်းပျက်စီးနေတယ်လို့ဖြစ်တာကြောင့်ရွာသူရွာသားတွေဟာကိုယ်လုံခြုံရေးကိုတာဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ကိုစောစောထွန်းကပြောပြပါတယ
်။အုတ်ချုပ်ရေးကကြေးရော်တွေမှာပြဲတယ်လို့ဖြစ်နေတာပေါ့နော်။ဘာမှမရှိကြတော့ဘူးလူတွေကကိုလုံးချင်းကိုကိုယ့်ကိုယ်ပဲကူးယူနေကြပါတယ်တချို့ကြည့်ရတယ်မှာတော့ဒီရောမှာရှိနေတဲ့ဒီလူကြီးပိုက်တွေကဦးစီးပြီးတော့မှရောသားတွေကိုဆူဆေးပြီးတော့ဒီလုံခြုံရေးအစီအစဉ်မျိုးတွေကိုတော့သူတို့နားလေသူတို့လွှတ်ကြတော့ကြောက်ကြပါတယ်ဒီအုံဆုံးရေးမှုတွေကိုတိုင်ကိုကဘေးကိုဘသူကိုကျွန်တော်တမန်မသိဘူးပေါ့လေစစ်တဲကဖင်းစီတာကိုကျွန်တော်ဒီဟာလေးရှိတယ်တချို့ဒီဒီနေနဲ့ကိုင်ကိုကြောက်သေးလူတွေနဲ့ပြောနေကြတာပါပဲဒီကြားထဲမှာဒီဒီစကဲနေကိုတရေခါကြပူဆူတာပေါ့ဗျာအခုဆိုရင်ဒီကြည့်ရော်ဒီမှာဒီစကဲနေကိုဒီမျိုးပေါ်တွေကိုရွှေလိုက်တဲ့ခါကျတော့အုပ်ချုပ်ရေးအစီအစဉ်ကမရှိတော့ဘူးမရှိတဲ့ခါမှာအဲဒီပေါ်မှာအပြည်နယ်အစိုးရကိုဟိုကျွန်တော်တို့ကဒီစကဲနေကိုပုံမှန်နဲ့ထားပါဆိုလို့လည်းပြောလို့မရဘူးဒါလည်းပဲသူတို့လူချင်းအရာသူတို့မှာတဲ့ခေါ်အစီအစဉ်ပတ်ရှိတာပေါ့
အရင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တော့ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတိမ်းရှောင်နိုင်မဲနဲ့မွတ်စလင်ကြီးရွာတွေထဲမှာပဲလူအနည်းငယ်သာကြံရစ်ခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ကြီးရွာသားတွေမှာလည်းအခုလိုမျိုးရခိုင်တိုင်းရင်းသားလက်နက်ကင်တပ်နဲ့စစ်တပ်တို့ကြားစစ်ဖြစ်နေလို့မိုင်းဒဏ်ထိသူတွေလည်းရှိသလိုလုံခြုံရေးကအထူးစိုးရိမ်နေကြလို့တွာလာရေးနဲ့နေထိုင်စားသောက်ရေးအတော်လေးအခက်တွေ့နေကြရတယ်လို့မျိုးတကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တူဖြစ်တဲ့ဦးလာထွန်းကအခြေအနေကိုပြောပြပါဗျာ
။မိတဲ့မှာကြတော့ကျွန်တော်ရိုဟင်ဂျာတွေကြတော့ပူပြီးတော့ဒုက္ခရောက်တာပေါ့နော်။ဒီတိတောင်နဲ့ရသေးတောင်ဘက်မှာတော်တော်လေးကလူတွေကဒုက္ခရောက်နေကြပဲ။တစ်ဖက်မှာသူတို့ကဟိုအီအီကိုလေးကြောက်ရတယ်။တစ်ဖက်မှာကြတော့ဒီစစ်တဲကိုလေးကြောက်ရတယ်ဆိုတော့ကျွန်တော်လူတွေကအရင်ကတည်းကအတော်လာပြီလေတိတ်ပြီးတော့ဟိုလွတ်လပ်လပ်မရှိတဲ့အခါကြတော့အခုကဒီလေဖြစ်နေရဆိုတော့ကျွန်တော်လူတွေကတော့နေပက်မှာတော်တော်လေးကိုဒုက္ခရောက်နေကြတယ်။သူတို့အေးနဲ့ပြင်းနေတဲ့ဟာမှာကျတော့ဟိုနှစ်ဖက်စလုံးကနေသူတို့မိုင်းတွေတောင်းတာရှိတယ်။အဲမိုင်းတွေနီးပြီးတော့ကျွန်တော်လူတွေဆုံးသွားတာလည်းရှိတယ်။သူကစားဝေးနေရတာစလုံးဝကိုအဆင်ပြေဘူးပေါ့နော်။အရင်လိုဟိုဟိုဘက်ကိုကုသွားဖို့လည်းပြင်မနေဘူး။သူကနေဇက်ကိုတော်တော်လေးကိုပြင်းပြင်းကျက်ကျက်ကိုအဆုံးပြေချတာရယ်ဆိုတော့လုံးဝကိုလူတွေမကုနိုင်ဘူး။ကျွန်တော်လူတွေကချမ်းမရင်းနဲ့တော်တော်လေးကိုဒုက္ခရောက်နေတယ်ဒီမှာဆရာဝန်တွေကလည်းမြို့ပေါ်လောက်မှပဲရှိတယ်ဥစရာနေရာမရှိဘူးကြားစရာရှိတယ်မရှိဘူးဆိုတော့အဲ့လိုဆမ်းမရေးအကြံနေနဲ့အသက်တွေဆုံးရှုံးနေရတာလို့ကျွန်တော်နေစဉ်များများကို နေနေရတယ်
အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းပေးခဲ့ပေမဲ့လို့ကော်မတီဝင်တချို့တောင်သူတို့ပါဝင်နေမှမသိတာကြောင့်အစိုးရရဲ့တည်ငြိမ်ချမ်းရေးလှုပ်ဆောင်ချက်အပေါ်မှာအမှန်တကယ်တည်ငြိမ်အောင်လှုပ်ဆောင်နိုင်မှာမလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါရဲ့ရှင်
မဆုမောင်ပြောပြခဲ့တာပါရှင်အခု